ဘေးရန်နေတူတဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဆွေးကြပါသည်ခင်ဗျာ VOA American Tan ရဲ့2022ခုနှစ်ဩဂုတ်လ6ရက်တောက်ကြနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်မဲ့သတင်းတွေမှာတော့အာဆီယံအသင်းမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုရှေ့တောင်အရှေ့နိုင်ငံများအသင်းကတာဝန်ယူဖြစ်ရှင်းမှုအမေရိကန်ကထပ်ပြီးတိုက်တွန်းလိုက်တဲ့သတင်းနောက်ကိုဗစ်အခြေအနေကြောင့်အမေရိကန်ကခီးသွားတွေကိုကန့်သတ်ဖို့စဉ်းစားနေတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ဆက်ပြီးမှာတော့ကိုဗစ်ကူးစက်မှုဆိုးနေချိန်မှာနေဆက်ကုံသွဲမှုတွေကနေကိုဗစ်ကာကွယ်ကုသရေးဆိုင်ရာဆေးဝါးနဲ့ပစ္စည်းတွေကိုတင်သွင်းဝင်ပေးထားတယ်လို့စီးပွားကူးသန်းဌာနတာဝန်ရှိသူတို့ကပြောပါတယ
်။ဒါနဲ့လေဆေးဝါးရည်နဲ့ပတ်သက်ပြီးတော့နေ့စဉ်သတင်းထဲမှာလည်းကျွန်တော်ပြင်ရတယ်။ဟိုပြောမှဆိုတော့ကျွန်တော်အခုကြီးကအများဆုံးဖြစ်တဲ့ရေအိမ်တော့အောက်ပြီးချင်းဆက်ပြီးတော့
ဒီအကြောင်းသတင်းပေးပို့ချက်တွေကိုအရင်ဆုံးနားဆင်ကြရဖို့ရှိသလိုတိုင်းသားဒေသတွေကပြစ်ခတ်တိုက်ခိုက်မှုနောက်ဆုံးအခြေအနေကိုလည်းတင်ပြအောင်ပါတခါအာဖဂန်ကနေအမေရိကန်တပ်တွေဆုတ်ခွာပြီးသွားချိန်မှာအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ကံကြမ္မာကဘယ်လိုရှိလာမလဲဆိုတဲ့သုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြအောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေကိုအရှိတောင်အရှာနိုင်ငံများတင်အာဆီယံခေါင်းဆောင်တွေဖြစ်ရှိမှုအမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။ကြမ်းဖက်မှုတွေရပ်ဖို့ဒီမိုကရေစီအတွင်းကူးပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုဖို့လဲအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တဲ့တွေ့ဆုံရမှာတိုက်တွန်းထားတဲ့အကြောင်းကြာသပတေးနေ့ကမဲခေါင်ဒေသနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံထူးခြားတဲ့အဖြစ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအီရဝန်ယူဆုဖ်ကိုတာဝန်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းပြောဆိုခဲ့ပေမဲ့အထူးကိုယ်စားလှယ်နဲ့အာဆီယံအသင်းဝင်အနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုကိုမြန်မာစစ်တပ်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့ဒီမိုကရေစီခေါင်းဆောင်တွေပါဝင်သက်ဆိုင်သူတွေနဲ့တိတိဆက်ဆံမှုတွေကိုလည်းအမြန်ဆုံးဆောင်ရွက်သွားဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအခြေအနေတွေပေါ်ပေါက်နေတာကိုကုညီဖြစ်ရှင်းမှုအာဆီယံကဗိုလ်ထုနေမှာထုတ်ခုစရယ်ခန့်အပ်တာဝန်ပေးလိုက်တဲ့ပုံမှာတော့အမေရိကန်ဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ပါဝင်နိုင်ငံတကာအသံဝင်နဲ့ဒေသတွင်းနိုင်ငံတွေကကြိုဆိုကြပေမဲ့ထုတ်ခုစရယ်ရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွင်းလွတ်လပ်စွာသွားလာလို့ရှာဖွေပြုဖို့လည်းမြန်မာဆရာနာမည်တွေကိုတိုက်တွန်းပြောဆိုထားပါတယ်
မြန်မာနိုင်ငံမှာဩဂုတ်လ9ရက်ကျတဘရီနေ့ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်ချက်အရ24နာရီအတွင်း COVID-19 ကူးစက်အတည်ပြုလူနာသစ်က4132ယောက်ရှိပြီးသေဆုံးသူ293ယောက်ထပ်ပြီးတိုးတဲ့အတွက်မြန်မာနိုင်ငံမှာ COVID ကြောင့်အခုချိန်ထိသေဆုံးရသူစုစုပေါင်း1988ယောက်ရှိသွားပြီဖြစ်ပါတယ်။လက်ရှိနိုင်ငံတွင်းဖြစ်နေတဲ့ COVID-19 တက်တရလှိုင်းမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ကိုစဉ်းတိတိကျကျကောက်ယူနိုင်တာမရှိတဲ့အတွက်ကူးစက်သေဆုံးသူအရေအတွက်ဟာကျမ်းမာရေးဌာနကလည်းတင်ဝင်ထုတ်ပြန်တဲ့စာရင်အပြင်မှာပို့ပြီးများနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကရောပရဟိတအဖွဲ့တွေကပါပြောပါတယ်ကိုဗစ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံတွေနဲ့ငင်းဆက်ကနေအပြန်လန်ကုန်သွယ်တာကိုရပ်ဆိုင်းထားပေမဲ့ကိုဗစ်ရောဂါအတွက်လိုအပ်တဲ့စီးပွားပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပြုထားတယ်လို့မြန်မာစီးပွားကူးစက်ရောင်းဝယ်ရေးဌာနကဩဂုတ်9ရက်မှာကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ရှောင်စခန်းတချို့မှာလည်းကိုဗစ်ကူးစက်နေတာပါ။နေရမပြိုင်နိုင်သေးတဲ့ဆေးဘေးဒုက္ခတွေကတသိန်းကျော်ရှိနေပြီးအများစုကသက်ကြီးရွယ်အိုနဲ့ကလင်းငယ်တွေဖြစ်တဲ့အတွက်ဒုက္ခတဲ့စခန်းတွေကသက်ကြီးရွယ်အိုတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့တောင်းဆိုနေကြတာပါ။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တက်ရလှိုင်းကြောင့်တနိုင်ငံလုံးကူးစက်မှုနှုန်းမြင့်တက်လာနေတယ်လို့မြန်မာနိုင်ငံတွင်းကိုဗစ်ရောဂါထိန်းချုပ်ကန့်သတ်တဲ့အနေနဲ့မြို့နယ်110မှာ stay at home မလိုအပ်ဖဲအိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားပါတယ်။
တရုတ်ပြည်လက်အောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရနိုင်တဲ့ကြောင့်အမေရိကန်ရောက်ထောင်နဲ့ချီတဲ့ဟောင်ကောင်ဒေသခံတွေကို18လကြာယာယီခွင့်လွှတ်ပေးဖို့ သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းကဒီမိုကရေစီရဲ့လှုပ်ရှားမှုကို14လကြာနှိမ်နင်းခဲ့တဲ့တရုတ်ဆိုင်ရာကိုလည်းသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံသားရဲ့မူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလွတ်လွတ်ခွင့်ပေးမှာဖြစ်ကြောင်းလည်းပြောဆိုလိုက်တာပါ။အိမ်ပြည်တော်ပြောခွင့်ရကလည်းကြာသပတေးနေ့ကြီးညာချက်နဲ့ပတ်သက်လို့အိမ်ပြည်တော်မှာသတင်းထောက်တွေကိုရှင်းပြသွားပါတယ်။
Our hope and our objective and our work on the international forum is to
American Myanmar Yemenche ne nangana ga tanwin ma chuban mu ri ya Hong Kong lu ru po ma phit nit de lou yet ri ko pyin bo ba lo aim bi ro pyo win ya Chan Saki pyo su twa da ba ya yi khulon win mai ne a chou win mae su yee twet a ti cha ma ti ya de mai chi le de ya swin mu chu lun tha su ri ga lwe lo American ma yaung ni ja de Hong Kong da 3,300 law ni thain kwin ya nai ne lo American su ya a sit myin ya shi ti yak ga pyo ba de Hong Kong ma pi ga de ni the su swa che myu song ne a lak kan ngai thama ri တက်ကြွလို့ရှားသူတွေစာနာပြသူတွေတရားလောက်ကိုလည်းတိရောအနာဘဏ်ကြီးဖမ်းဆီးခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကအမိန့်ထုတ်ပြန်မှာပြောဆိုထားတာပါ American ဆိုရကမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးနောက်ဆက်တွဲဖိနှိပ်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေတဲ့အကြောင်း American ရောက်မြန်မာတွေကိုယာယီအကာအကွယ်ပေးခေါ်လုံခွင့်ပြုဖို့လည်း American ကမေလာထဲမှာပဲခွင့်ပြုထားပါတယ
်အီရန်မှာသမ္မတအသစ်ဖြစ်တဲ့သဘောထားအဆွမ်းရောက်ပြင်းထန်တဲ့တရားရေးအကြီးအကဲဟောင်းအီဘရာဟင်ရိုက်စီချက်တပရီနေမှာကျန်းသစ္စာကျင်းဆိုပါတယ်။ထင်ရှားတဲ့ရွေးကောက်ပွဲဝင်ပြိုင်ဘက်အတော်များများလဲဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့သလိုမဲပီးသူကလည်းမှတ်တမ်းတင်လာအောင်နှဲပါခဲ့တဲ့ဒီဂျွန်လရွေးကောက်ပွဲမှာသူကမဲအပြတ်တနဲ့နိုင်ခဲ့တာပါ။သမ္မတသစ်ကျန်းသစ္စာကျင်းဆိုပွဲမှာသူကအစ္စလာမ်သမ္မတနိုင်ငံနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြတ်ထားမှဖြစ်တယ်လို့ဘာသာရေးကိုစောင့်ရှောက်မှဖြစ်ကြောင်းပြောပါတယ်။ဒီကျန်းသစ္စာကျင်းဆိုပွဲကိုအာဖဂန်သမ္မတအရှရစ်ဂါနီအီရတ်သမ္မတဘာဟမ်ဆာလေး EU ဥရောပသမဂ္ဂနိုင်ငံသားရေးရာဒုတိယအတွင်းမှုချုပ်အန်ရီကီမိုရာတို့အပြင်ဟမတ်ခေါင်းဆောင်အစ္စမီလ်ဟာနီယာနဲ့ဟက်စ်ဘိုလာအဖွဲ့ဒုတိယအကြီးအကဲနိုင်ကာစီမ်တို့လည်းတက်ရောက်ပါတယ်။အမေရိကန်ရဲ့အရေးယူဒဏ်ခတ်တာအပါအဝင်အီရန်အတွက်စီးပွားရေးစိန်ခေါ်မှုအကြီးအကျယ်ရင်ဆိုင်နေရချိန်မှာသမ္မတအဖြစ်နဲ့ရိုက်စီတာဝန်ထမ်းဆောင်တာပါ။သူ့ရဲ့အင်ကာနဲ့မင်ကွန်းမှာတော့အီရန်ရဲ့စီးပွားရေးကိုနိုင်ငံသားတွေစိတ်တန်းကြလှုပ်ခွင့်ပေးမှာမဟုတ်ကြောင်းနဲ့အမေရိကန်ရဲ့အရေးယူမှုတွေဖယ်ရှားအောင်သူလှုပ်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုက်ဒိုမီတာ40 kHz 9433ပိုက်ဒိုမီတာ57 kHz 5805နဲ့ပိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American Time မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်ရပ်တားတဲ့နိုင်ငံတကာခီးသွွားလုပ်ငန်းတွေပြန်စတဲ့အခါပြည်ပကလာမဲ့ခီးသွွားတွေကိုကာကွယ်ဆေးထိုးပြီးဖြစ်တဲ့အကြောင်းအထောက်အထားတောင်းခံမှုအမေရိကန်ကစဉ်းစားနေတဲ့အကြောင်းသမ္မတအင်ဂျီရောကပြောပါရယ်ပြည်ပခီးသွွားလုပ်ငန်းတွေပြန်စတဲ့အခါရောဂါထိန်းချုပ်ရေးအစိုးရအေဂျင်စီတွေစဉ်းစားရမှာနည်းလမ်းတစ်ခုအဖြစ်ထည့်သွင်းထားတာဖြစ်ကြောင်းလည်းအင်ဂျီရောကိုဗစ်ရောဂါတက်ဖြစ်ရေးအဖွဲ့ကပြောဆိုလိုက်တာပါ
Part of that planning is a phased approach that foreign nationals travel.
စီစဉ်နေတဲ့ကတခုဖြစ်နေငညာသာခီးသွားတဲ့နေနဲ့ကာကွယ်ဆေးနဲ့ပတ်သက်လို့တမတ်ချက်တခုခုထက်သွင်းမှုစဉ်းစားနေတာဖြစ်ပါတယ်လို့အင်ဂျီရိုရဲ့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရည်ညှိနှိုင်းရေးမှူးဂျက်ဆင်ကကြာသပတေးနေ့အင်ဂျီရိုသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ Delta COVID မျိုးကွဲကြောင့်ရောဂါကူးစက်မှုတွေတိုးလာနေတဲ့အမေရိကန်မှာတတလောပြည်ပခီးသွားလုပ်ငန်းတွေပြန်စမယ့်အချိန်တိကျတော့တတ်မှတ်မထားသေးပါဘူး။ကယောဂါစတင်တွေ့ရှိတဲ့တရုတ်နိုင်ငံကိုခီးသွွာလာမှုတွေကိုတော့အမေရိကန်ကပြီးခဲ့တဲ့နှစ်2020ဇန်နဝါရီလမှာစတင်တားမြစ်ခဲ့တာပါ။နောက်ပိုင်းမှာလည်းယောဂါကူးစက်မှုတွေတိုးလာတဲ့အိန္ဒိယနဲ့ဥရောပပါဝင်နိုင်ငံတော်များကိုခီးသွွာလာမှုတွေကန့်သတ်ခဲ့ပါတယ်။နိုင်ငံသားခီးသွွာတွေကိုကာကွယ်ဆေးထိုးပြီးတဲ့အကြောင်းထောက်ထားတောင်းခံမယ်ဆိုပေမဲ့အမေရိကန်မှာတည်ပြုထားတဲ့စေမျိုးစားထိုးထားတဲ့သူတွေကိုလက်ခံမလားဘလို့ထောက်ထားမျိုးတွေကိုလက်ခံမလဲဆိုတာကတော့အဓိကစိန်ခေါ်မှုတွေလည်းဖြစ်နေပါတယ်။
ဖွံ့ဖြိုးဆဲနိုင်ငံရှစ်နိုင်ငံမှာရှိနေတဲ့ဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူတွေဟာကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကိုအတော်ဆိုးဆိုးဝါးဝါးခံစားနေရပြီးတော့သူတို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်ခက်ခက်ခဲခဲရင်ဆိုင်ဖြေရှင်းနေရတယ်လို့ကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ရဲ့ပူးတွဲအစဉ်ခံစားမှာဖော်ပြထားပါတယ်
Forcibly displaced households across Bangladesh, Chad, Djibouti, Ethiopia, Iraq, Kenya, and Uganda reported reducing their food
Bangladesh, Chad, Djibouti, Ethiopia, Iraq, Kenya, Uganda နဲ့ရေမြနိုင်ငံတွေမှာရှိတဲ့ဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူတွေဟာစားနပ်ရိက္ခာမလုံလောက်တာ၊စားစရာမရှိတာမျိုးနဲ့ကြုံနေရကြောင်းနဲ့လူကြီးတွေဟာသူတို့ရဲ့ကလေးတွေစားဖို့အငတ်ခံနေရတာမျိုးပါရှိနေတယ်လို့ပြောပါတယ်။ ဒုက္ခတဲ့အိမ်နောင်စုတွေ85ရာခိုင်နှုန်းလောက်ဟာနေစဉ်ဆားရမှာတဲ့ short စားတောင်းနေရတယ်လို့ကမ္ဘာ့ဘဏ်နဲ့ UNHCR ပူးတွဲလေ့လာရေးအဖွဲ့တာဝန်ခံတစ်ယောက်ဖြစ်တဲ့ Jeffrey Turner ကပြောခဲ့တာပါ။သူတို့ဖွဲ့ရဒီ၈နိုင်ငံကဒုက္ခတဲ့6000ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်ပြီးတော့အချက်အလက်တွေကိုကောက်ယူခဲ့တာဖြစ်ပါတယ်။ Corona Virus ကရောက်တာကြောင့်နိုင်ငံအစိုးရတွေ lockdown ချကန့်သတ်မှုတွေဟာဒီဒုက္ခတွေတဲ့ထိခိုက်မှုတွေဖြစ်လာစေတယ်လို့လည်းစစ်တမ်းမှာဖော်ပြထားပါတယ်။
ဒေတာကိုဗစ်မျိုးဝဲကူးစက်မှုတွေရင်ဆိုင်နေရတဲ့ဩစတြေးလျနိုင်ငံမှာအကြီးဆုံးမျိုးဖြစ်တဲ့ဆစ်ဒနီမှာနေ့စဉ်ယောဂကူးစက်မှုနှုန်းစံချိန်တင်များပြားခဲ့ပြီးဗစ်တိုးရီးယားပြည်နယ်မှာလည်းသတင်းတစ်ပတ်ကြာသွားလာလှရှားမှုတွေကိုကန့်သတ်လိုက်ပါတယ်။သတင်းကိုပတ်ကြာအသွားလာကန့်သတ်ထားတာ9ပတ်နီးပါးရှိလာနေပြီဖြစ်တဲ့ဆစ်ဒနီမြို့မှာ24နာရီအတွင်းယောဂကူးစက်သူလူနာသေ262ယောက်နဲ့သေဆုံးသူ5ယောက်ရှိခဲ့တာပါ။ဩစတြေးလျနိုင်ငံမှာယောဂကူးစက်မှုနဲ့သေဆုံးမှုတွေခုချိန်ထိတိတ်မများပေမဲ့ကာကွယ်ဆေးထိုးသူရေအတွက်ကတော့နေပါနေစေဖြစ်ပြီးအသက်16နှစ်အထက်ကာကွယ်ဆေးအပြည့်အဝထိုးပြီးသူကလူရည်ရဲ20ရာခိုင်နှုန်းလောက်ပဲရှိနေတာလည်းဖြစ်ပါတယ
်။တိုကျိုမှာအိုလံပစ်ပွဲတော်ကျင်းပနေတာတောက်ကြံနေဆိုရင်18ရက်ရှိနေပါပြီ။ကျက်တပရင်းတွေကအမျိုးသားမီတာ130တန်းကျော်ပြေးပွဲနောက်ဆုံးဘောလုံးပွဲမှာအသက်32နှစ်အရွယ်ဂျမေကာအပြေးသမားဟန်လီပတ်မန်ကအရင်ရွှေတစိမ့်ဆုရှင်23နှစ်အရွယ်အမေရိကန်အပြေးသမားကို3.5စက္ကန့်လောက်တာပြီး14.34စက္ကန့်နဲ့အနိုင်ယူခဲ့ပါတယ်။ဟောလီဝေးက13.39စက္ကန့်နဲ့ဒုတိယနောက်ဂျမေကာကပဲရော်နယ်ဒေဗိုက်က13.10စက္ကန့်နဲ့တတိယရခဲ့တာပါ။တိုကျိုအိုလံပစ်မှာတရုတ်နိုင်ငံကရွှေ33ခုပါဝင်စုပေါင်း83ခုနဲ့အမေရိကန်ကရွှေ29ခုပါဝင်စုပေါင်း89စုရပြီးအင်ရှင်ဂျပန်ကတော့ရွှေ21ခုပါဝင်44စုရနေပါတယ
်တောင်းကြနေမနေ့ကင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရဲ့မနေ့ကင်းရေဒီယိုအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာမှာပါကျွန်တော်တို့ရုပ်သံဖြစ်နဲ့ကြည့်ရှုနိုင်အောင်တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဇက်ထိုက်တင်ပြသွားပါမယ်ကိုဗစ်လူနာတွေအတွက်လိုအပ်တဲ့စေဝါနယ်စပ်ကတင်သွင်းခွင့်အကြောင်းကိုအရင်ပြောပြမှာပါကိုဗစ်ကြောင့်အိမ်နီးချင်းနိုင်ငံတွေနဲ့နေဆက်ကုန်သွယ်မှုတွေရပ်ဆိုင်းထားပေမဲ့ကိုဗစ်ရောဂါအတွက်လိုအပ်တဲ့စေဝါနဲ့ဆေးပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပေးထားအောင်မြန်မာစေဝါကူးသန်းဌာနကပြောပါတယ်မကြသေးခင်ကပြည်တွင်းထဲမှာလူသုံးများတဲ့ဆေးဝါးတွေအသက်ရှူဖို့လိုအပ်တဲ့အောက်ဆီဂျင်ဆက်တွေပြတ်လာပြီးဈေးအဆမတန်တက်လာတဲ့အတွက်အခုလိုနေဆက်ကနေတဆင့်တင်သွင်းခွင့်ပေးထားတယ်လို့ဆေးဝါးကူးသန်းဌာနကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြမှာပါခင်ဗျာ
။တရုတ်နယ်စပ်ဘက်ကနေဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုတဲ့ကောလာဟာလာတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေရဲ့ပြောဆိုချက်သာဖြစ်ကြောင်းမြန်မာစီးပွားကူးသန်းရောင်းဝယ်ရေးဌာနကဩဂတ်လ5ရက်မှာထုတ်ပြန်လိုက်တာပါတရုတ်နိုင်ငံဘက်ကမြန်မာကိုဆေးဝါးတင်သွင်းခွင့်မပေးတော့ဘူးဆိုတဲ့သတင်းကမမှန်ကန်ပဲဒါကဈေးကစားသူတွေရဲ့ထုတ်လွှင့်ချက်သာဖြစ်ကြောင်းစီးပွားကူးသန်းရောင်းဝယ်ရေးဌာနရဲ့ဒီကနေ့ကြေညာချက်မှာရေးသားထားပါတယ်စီးပွားကူးသန်းဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမင်းမင်းကတော့ကိုဗစ်ကာယောဂါအချိန်မှာအရေးတကြီးလိုအပ်တဲ့ဆေးဝါးပစ္စည်းတွေကိုနေဆက်ကိတ်အားလုံးကနေသက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းပြီးတင်သွင်းနေကြောင်း VOE ကိုပြောပါတယ်။အထူးသဖြင့်တရုတ်နဲ့ထိုင်းနယ်စပ်ကနေအများဆုံးတင်သွင်းနေကြောင်းသူကပြောပါတယ
်။ကိုပုံမှန်ကုန်တွေကပြိထားတယ်ကျွန်တော်တောင်းရပြောထားပြီးသားကိုပြိထားတယ်။ပုံမှန်ကုန်တွေရှိတယ်နော်။ကျွန်တော်တို့ကမှမော်တော်ကားတွေကမှကုန်ကားတွေကမှကျွန်တော်မတက်ခံပြိထားတာဆိုတာ။ဒါနဲ့လေဆေးဝါးရင်းနဲ့ပတ်သက်ပြီးတော့နေ့စဉ်တွေ့ရနေ့စဉ်သတင်းထဲမှာလည်းကျွန်တော်ပြင်ရတယ်ကိုကျောင်းမှာကျွန်တော်အခုကြီးကများလို့ဖြစ်တဲ့အောက်ဆီဂျင်အိမ်လုံးအောက်ဆီဂျင်ဆက်ပြီးပေါ့ဒီအိုးကြီးဆင်းလာပြီးလွတ်ပြီးနောက်အောက်ဆီဂျင်အရေးကြီးမှုကြီးပေါ့နော်အဲ့လိုမျိုးအဓိကတော့အများတော့နောက်ပြည်သူကြီးပေါ့နော်နောက်မားပေါ့နော်ဒီလိုမျိုးဟာတွေကများတာပေါ့လေသေးဝါလို့ပါလို့ကြတော့ဟိုလေးစိတ်ကလည်းဒီနေ့တွေဆုံးရှိတယ်ပေါ့နော်အခုအောက်ဆီဂျင်ကွန်ဆန်ဆာတာလို့ပါလို့ရှင်တော့မပေါက်တဲ့ဈေးကြီးပေါက်ပြီးတော့အခုဆိုတာတော်တော်လေးဟိုဈေးကြီးနှုန်းနေတာအခုရောက်သွားပြီ
ကိုဗစ်တတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဝယ်လိုအားကောင်းခဲ့တဲ့ဈေးဝါးနဲ့အရေးပေါ်အသုံးဆေးပစ္စည်းတွေအစမတန်ဈေးတက်ခဲ့လို့ဈေးကွက်မှာဝယ်လို့မရတဲ့အထိပြက်လက်ခဲ့ပါတယ်။ဈေးကစားသူတွေကြောင့်လည်းတကယ်လိုအပ်တဲ့သူတွေဝယ်လို့မရတဲ့အခြေအနေအထိကိုဖြစ်ခဲ့တာပါ။ချင်းပြည်နယ်၊သခိုင်းတိုင်းနဲ့မန္တလေးတိုင်းကလိုအပ်တဲ့ဈေးဝါးအတွက်တော့အိန္ဒိယမြန်မာနယ်စပ်ကနေသွင်းခွင့်ရဖို့နိုင်ငံသဘောတူညီမှုရခဲ့ပါတယ်။ဒါကြောင့်အိန္ဒိယအစိုးရကနိုင်ငံကြားကကာလာရှေပိတ်ထားတဲ့တမူးမိုရီကနေဆက်ဂိတ်နှစ်ခုကို စည်းဝါးတစ်ခုပဲတင်သွင်းဖို့ပြန်ဖွင့်ပေးထားကြောင်းမြန်မာနိုင်ငံကုန်သွယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းဘိုလ်လုံးမှုဆောင်နဲ့ဓမူးနယ်ဆက်ကုန်သွယ်ရေးအသင်းဥက္ကဋ္ဌဖြစ်တဲ့ဦးလာမောင်ကပြောပါတယ်ကိုဗစ်ကူးစက်ဖို့အတွက်လိုအပ်တဲ့စည်းတွေအိန္ဒိယကနေတင်သွင်းဖို့ဆိုရင်မြန်မာအစားအသောက်နဲ့စည်းဝါးကုကဲရေးဌာန FDA ခွင့်ပြုချက်နဲ့ဒီတော့တွင်မှယာယီခွင့်ပြုပေးထားကြောင်းသူကပြောပါတယ်
ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားစုတွေဝင်ထားတာအိန္ဒိယပြည်နဲ့ရှိပြီးတော့မှဒီလိုဆိုအောင်ကြောင်းပြပြီးတော့မှဒီနယ်ဘက်ကွန်မတီကိုကိုဗစ်စီးပွားတွေပေါ့နော်ဒီစီးပွားကျင်းပမှုအိန္ဒိယအစိုးရအနေနဲ့ခွင့်ပြုပေးလိုက်တယ်။အဲ့ဒါနဲ့ကိုယ်နဲ့ဆက်သက်တဲ့ပစ္စည်းကိုအုံမီစတိုတို့ခိုင်းတာပေါ့နော်။ဒီဘက်ကထွက်တာပေါ့နော်။ဘယ်လိုပဲဖြစ်ဖြစ်ကျင်းပမှုကအများလာလို့ရှိရင်ပစ္စည်းတွေတော့ကျလာမှာပေါ့နော်။အခုသိုးသေးတယ်ဆိုလို့ရှိရင်ကျွန်တော်ပြီးအောင်လုပ်တယ်ဟိုတချို့ရန်ကုန်မှာဟိုလေဘာရလဲ9000လို့ပြောရတယ်။အခုတော့3000ကျွန်တော်အပေါင်း7000လို့ဘာလို့ဖြစ်နေပုံတော့ဒါလည်းများကြီးတာပဲတကယ်အပေါင်း1000 1200ဆိုရင်ကအပေါင်းကြတယ်ပုံတော့
ထိုင်းဘက်ကစေဝါပစ္စည်းတွေကိုတော့အများကြီးနေဆက်စခန်းနဲ့တခြားကိန်းငယ်လေးတွေကနေတင်သွင်းနေတာပါမြန်မာနိုင်ငံရဲ့စေးဝါတင်သွင်းမှုပမာဏဟာ2019-2020မှာအမေရိကန်ဒေါ်လာ9.58တန်းရှိတယ်လို့မြန်မာကုန်သွယ်ရေးဌာနရဲ့စာရင်းတွေမှာဖော်ပြထားပါတယ်ပြည်တွင်းမှာလိုအပ်တဲ့စေးဝါပမာဏရဲ့90ရာခိုင်နှုန်းကိုပြည်ပကနေအထူးသဖြင့်တရုတ်ထိုင်းဂျာမနီအိန္ဒိယစင်ကာပူစတဲ့နိုင်ငံပေါင်း17နိုင်ငံကနေအဓိကတင်သွင်းနေတာပါတရုတ်ဝင်တင်သွင်းတာတွေရှိနေပေမဲ့အခုလိုအချိန်မှာတရားမဝင်ဝင်ရောက်လာတဲ့စီးစီးကွက်ကလည်းကြီးကြီးမားမားရှိနေကြောင်းနေဆက်ကုံတွေကပြောပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာပါမြန်မာပြည်သူတွေကိုဗစ်နဲ့သက်ဆိုင်တဲ့ဆေးနဲ့အသက်ငယ်ဈေးပစ္စည်းတွေအလွယ်တကူရနိုင်ဖို့နေဆက်ကုံတွေလမ်းကြောင်းတွေဖွင့်ထားပေးတဲ့သတင်းကနေတိုင်းရင်းသားဒေသတွေကပောက်ကွဲပစ်ခတ်တိုက်ခိုက်မှုတွေအကြောင်းကိုလည်းတင်ပြခြင်းပါတယ်ခင်ဗျာကယားပြည်နယ်လွိုက်ကော်မှာစစ်ကောင်စီတပ်နဲ့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကချင်ပြည်နယ်အတွင်းမှာလည်းဝိုင်းမွန်နဲ့ဖားကန့်မှာစစ်ကောင်စီတပ်တွေက၃ရက်ဆက်တိုက်ထိုးစစ်ဆင်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်လွိုက်ကော်မြို့ပေါ်ရပ်ကွက်တွေမှာဩဂုတ်လ၄ရက်နေ့ည၉နာရီဝန်းကျင်ကစပြီးဘုံပေါက်ကွဲတန်းလက်နက်ကြီးငယ်ပစ်ခတ်တန်းတွေကြားနေရတယ်လို့ဒေသခံတဦးကပြောပါတယ်ဒါဟာစစ်ကောင်စီတပ်ဘက်ကတစ်ဖက်သက်ပစ်ခတ်တာလို့KNDF ပြန်ကြားရေးတာဝန်ရှိသူတူကဆွဆွဲပြောဆိုပါတယ်။ရိုက်ကော်မျိုးအပါအဝင်ဖရူဆိုဘောလ်ခဲနဲ့ရှမ်းပြည်နယ်အဆက်မိုးပြင်းမျိုးမှာဒေသခံကရင်နီကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါ။တနည်းကလည်းဖရူဆိုမျိုးနယ်မှာကရင်နီတပ်မတော် KA ကရင်နီကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF အဖွဲ့ကပြောပါတယ်။
ဆပ်ပါဆပ်ဖဲတော့အဓိကတော့ PTA တော့မမောနိုင်အောင် PTA တို့ကျွန်တော်ချင်းချောတဲ့ဘောလို့ကျွန်တော်တို့လည်းဝမ်းမယူနေရပြီတို့အဓိကနေမရှိလာခင်မတော့ရှေ့တန်းသားမတင်ရအဲ့ဒီပြီတို့စဉ်းစားတဲ့ချိန်ဝင်ပတ်ပေါ်ဖြစ်သွားတဲ့ပုံစံပေါ်ဆိုဆပ်ပါဆပ်ဖဲတော့အဦးချက်ဆုံးပဲဗျကျွန်တော်တို့ဖက်တော့ပြဿနာထိခိုက်မှုရှိဗ
ျဩဂုလ3ရက်နေ့ကလည်းဖရူဆိုဘောခဲမြို့နယ်တွေမှာတိုက်ပွဲလေးချိန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုရှိခဲ့ပါတယ်ရှမ်းပြည်နယ်အဆက်ဖေကုံမြို့နယ်အတွင်းရေပေးဝေယာမှာအုံနဲ့ transformer တစ်ခုကိုအကျန်းဖက်အဖြစ်မှောက်လုနေသူတွေကဩဂုတ်လ3ရက်မွန်းလွဲပိုင်းမှာလက်လုံမိုင်းနဲ့ဖောက်ခွဲဖြစ်စီသွားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီတော့အတွင်းကချင်ပြည်နယ်ဝိုင်းမော်မြို့ကမဒိန်ကျေးရွာမှာအခြေစိုက်တဲ့ခလာရ58တဝိုက်မှာဩဂုတ်လ2ရက်နေ့ကစလို့4ရက်5ရက်နေ့မနေ့မိုးလင်းချိန်ထိလက်နဲ့ကြီးငယ်တွေနဲ့ပစ်ခတ်တာတွေစက်တိုက်ဖြစ်ပွားခဲ့တယ်လို့ဝိုင်းမော်ဒေသခံကပြောပါတယ်။ဝိုင်းမော်မြို့နောက်ထပ်ဒေသခံတူကလည်းညစဉ်ပစ်ခတ်မှုတွေစက်တိုက်ဖြစ်နေတာကြောင့်လပန်းရွာသားတွေညအချိန်မှာအခြားဒေသကိုရွှေ့ပြောင်းအိတ်ကြရပြီးကိုဗစ်စင်တာအနီးမှာလက်နက်ကြီးကြီးကြားရောက်ကြောင်းပြောပါတယ်
။ညပိုင်းလိုလိုဖြစ်နေတာကြာ98ကနေလမ်းဖြစ်တယ်လေ။အေးမင်းရောဟိုတနေ့ရောအဲ့ဟာဟိုကတံပေါ်ရွာမှာလည်းကြားတယ်ပြီးညလို့ဒီမှာလည်းကြားတယ်ဟုတ်တယ်။ကျွန်တော်ဝိုင်းမော်မြို့ဒီမှာဟိုကိုဗစ်စင်တာလေ။အဲ့ပေါ်စီဒူနာနဲ့ထားတဲ့နေရာမှာတော့ကြီးလေကြလာဆိုတော့ကြောက်နေရတာဒီလိုညတိုင်းလိုလိုဖြစ်နေတာဟုတ်လားအဲ့လပံရွာကလူတွေကတော့အဲ့မှာမိုက်တော်ညတော့ကြောက်တာအဲ့ဒါဒီဝဲမုံမြို့တိမှာရှိတဲ့ဂျုံနေရုံမှာအဲ့မှာခေါ်ရောမှနေမှာနေ
KIA ဘက်ကတော့ဇူလိုင်29ရက်နေ့ညတုန်းကခလာရ58ကိုပြစ်ခတ်တိုက်ခိုက်ခဲ့ကြောင်း VOA ကိုပြောဆိုထားပါတယ် KIA နဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းလပံရွာသားတူလက်နက်ကြီးကြီးထိမှန်တေဆုံးခဲ့ပါတယ်ဝဲမုံမြို့မှာလိုပဲဩဂုတ်လ4ရက်နေ့ကဖားကန့်မြို့နယ်အတွင်းနေရာသုံးခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ KIA ကနမ်မြားတပ်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာနမ်မြားတပ်စခန်းကလည်းပြန်လည်ပစ်ခတ်တာတွေရှိကြောင်းနဲ့လီဒိုလန်းဘော်ကလဝါရွာမှာစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို K
KIA ကတိုက်ခိုက်ခဲ့ကြောင်းဒေသခံတူကပြောပါတယ်။ကယားနယ်ကချင်ဘက်ကတိုက်ပွဲတွေနဲ့ပတ်သက်လို့အတည်ပြုချက်ရယူနိုင်ဖို့စစ်ကောင်စီတပ်ပြောခွင့်ရသူကို VOA ကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ။ပြည်ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်လေးကိုစပီးတင်ဆက်နေပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းပြောပြခြင်းပါတယ်အာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်တပ်တွေဆုတ်ခွာဖို့သတင်းပတ်အနေငယ်ပဲကြံတော့တဲ့အချိန်မှာပဲဒီတာလီဘန်တွေဘက်ကလည်းတိုက်ခိုက်မှုတွေတိုးလာနေတာပါအဲ့ဒီတော့ဒီအာဖဂန်မှာရှိတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့နောင်ကြုံလာရမယ့်ကံကြမ္မာဘယ်လိုရှိသလဲဆိုတာကိုကြွမ်းကျင်သူတွေသုံးသပ်ကြတဲ့အကြောင်းကို VOA သတင်းတောက်Arash Arabasti ပြောပြတဲ့သတင်းကိုကိုသိန်းထိုက်ဦးကပြောပြမှာပါ။အ
ာဖဂန်လူကြီးတပ်ဖွဲ့တွေနဲ့ဒါလီဘန်တွေကြားတိုက်ခိုက်မှုတွေပြင်းထန်လာနေတာကြောင့်လူတွေအများပြားနေလို့ရအောင်ထပ်ပြီးဒိတ်ချောင်နေကြပါတယ်။အများစုကတော့အမျိုးသမီးနဲ့ကလေးငယ်တွေပါ။ဒီငယ်လေးတွေမှာနေမိသားစု၅စုခိုးလုံးနေတာပါ။အဲ့ဒီအထဲမှာနေရမရှိတဲ့မုတ်ဆိုးမ၃ယောက်နဲ့စာသင်ကျောင်းဆိုတာဘယ်စီနေမှန်းမသိတဲ့မိဘမဲ့ကလေးပါပါလေမော်ဆိုမတယောက်ဖြစ်တဲ့ဂူဒက်စတာကတိုက်ပွဲကြားမှာခင်မုန်းနဲ့သားသုံးယောက်ဆုံးရှုံးခဲ့ရသူပါသူ့ရဲ့မြေးတွေကပူးမြို့မှာအမိုက်ောက်ပြီးမိသားစုအတွက်ရှာဖွေစားတော့နေရတယ်လို့ဂူဒက်စတာကပြောပါလေ
ဒါကပမာန်ဒီကဒါဒါလိုက်ကတ်လရီ
နော်ဒါကလေးကိုကြည့်ပါဦးအမိုက်ပုံထဲကဆာရွက်တွေပလတ်စတစ်တွေလိုက်ကောက်နေရတာပါဒါကလေးတွေလိုရမယ်အလုပ်လားအာရှရက်ဂါနီကကျမတို့အတွက်ဘာလို့လုပ်ပေးနေလဲအရင်သမရခါဆိုင်ရကောဘာလို့ပေးလဲတာလီဘန်တွေရောဘာလို့ပေးလဲမင်းကလေးတွေမုတ်ဆိုးမှဖြစ်အောင်ပဲလုပ်နေကြတာလေကျမဒီမှာနေတာလရည်နဲ့ချီနေပြီအသားလည်းမရှိဘူးစားစရာလည်းမရှိဘူးအဝတ်အစားဖက်နက်ဘာမှကောင်းတာမရှိဘူးစေဝါလည်းမရှိဘူး
အာဖဂန်သမ္မတအက်ရှရက်ဂာနီကတော့6လအတွင်းနိုင်ငံတည်ငြိမ်မှုရအောင်လုပ်မယ်ဆိုတဲ့အစီအစဉ်တရက်ကိုဒီလအစောပိုင်းကလွှတ်တော်မှာတင်ပြခဲ့ပါတယ်။တချို့ကတော့အစိုးရတောင်အဲ့လောက်ထိကြာကြာခံမမလားလို့မေးခွန်းထုတ်နေကြပါတယ
်။ It's been so alarming to watch the gains that the Taliban has made.Just in the last few weeks
Megan Tepori starting ဆုတ်ခွာတဲ့သတင်းပတ်အနေနဲ့အတွင်းမှာပဲတာလီဘန်တွေရဲ့နေမြေသိမ်းယူမှုတွေကထိတ်လန့်စေရပါဒီအချိန်မှာနိုင်ငံတကာတိုင်းပိုင်းကနှုတ်ဆက်နေတာကလည်းစိတ်ပျက်စရာပါပဲဒီလိုခံစားချက်မျိုးဒီလိုအခြေအနေမျိုးကတိတ်ကိုစိုးပါတယ်ကျွန်တော်တို့ဘာမှလုပ်မပေးနိုင်တာရှက်စရာကောင်းပါတယ
်နိုင်ငံတကာတိုင်းပိုင်းကအခုလိုလုံးဝလွတ်ချပြစ်လိုက်တာကြောင့်အရင်ကတာလီဘန်အန်ဒီယားကနေကာကွယ်ပေးထားနိုင်ခဲ့တဲ့မျိုးဆက်တဲ့အမျိုးသမီးနဲ့ကလေးငယ်တွေအတွက်စိုးရိမ်စရာဖြစ်လာတယ်လို့လူခွေလူချသူတွေကပြောပါလေ
Taliban still have same attitude same behavior
Taliban ရဲ့အပြုမှုတွေကအရင်တိုင်းရှိနေတုန်းကသူတို့အယူအဆနဲ့သူတို့တကဘာစောင့်နေတုန်းမှာပဲအာဖဂန်တွေအားလုံးအတွက်တော့ဘလို့မှမဖြစ်နိုင်တဲ့တကယ်ကိုခက်ခဲတဲ့အချိန်မှာအထူးသဖြင့်အမျိုးသမီးနဲ့လူငယ်တွေအတွက်ခက်ခဲမှာသိကြပါတယ
် People of Afghanistan I'm sure
သူကသူ MO မှာပါလို့ပြောတယ်အိုးအိမ်မဲ့ဒူးကတော့သူ့မိသားစုအတွက်တာမန်ဘွားတစ်ခုရဖို့ပဲလူလာတာပါလို့ VOE ကိုပြောပါတယ
်တာလီဘန်နေမှာလဲကျွန်တော်တို့လိုအမေတွေညီမတွေရှိပါတယ်အလားတူအစိုးရမှာလဲမိသားစုတွေအမေတွေညီမတွေရှိပါတယ်ဖျားသခင်အလိုတော်အတိုင်းဘာသာရေးအစိုးမတွေအတိုင်းတိုက်ခိုက်မှုတွေရပ်ပေးကြပါစစ်ပွဲတွေမရှိရင်ကျွန်တော်တို့အားလုံးအိမ်ပြန်နိုင်မယ်မိသားစုကိုစောင့်ရှောက်နိုင်ပါမယ်အခုတော့အရာအားလုံးစွန့်ပစ်ထွက်ပြေးခဲ့ကြရပါတယ
်သူတို့ထွက်ပြေးလာခဲ့ရတဲ့အိမ်တွေဒီမှာတာလီဘန်တွေကမြေမြုပ်မိုင်းတွေထောင်ထားခဲ့တဲ့အကြောင်းဒီအိုးရင်ဆုတ်ခွာထပြေးခဲ့ရသူတွေကပြောပါတယ်သူတို့ကလေးတွေကိုလဲအင်ကဆုံးရှုံးခဲ့ရတာရှိတဲ့အကြောင်းလည်းပြောပါတယ်စစ်ပွဲတွေကြောင့်အာဖဂန်ပြည်တွင်းနဲ့ပြည်ပနိုင်ငံတွေမှာထပြေးတိမ်းရှောင်နေကြတဲ့အာဖဂန်တွေတန်းနဲ့ချီရှိနေပါတယ်ခင်ဗျာ
ဦးသိန်းထိုက်ဦးပြောပြသွားတော့ပါခင်ဗျာ VOA ရဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ကဘာတခွန်းဘာသာရေးလွတ်လပ်ခွင့်နဲ့အပြန်အလှန်နားလည်မှုကိုလေးစားလိုက်နာကြရေးကြဲကြဲပြန့်ပြန့်အားပေးဖို့အတွက် American ပြည်ထောင်စုကတန်ဓေဋ္ဌန်ချမှတ်ထားပါတယ်။ဒါဟာ American တွေရဲ့ခံယူချက်ကိုထင်ဟပ်ယုံနေမှက American ပြည်ထောင်စုရဲ့မဟာဗျူဟာမြောက်အမျိုးသားအကျိုးစီးပွားနဲ့နိုင်ငံခြားရေးမူဝါဒရဲ့အခရာကျတဲ့ရည်ရွယ်ချက်လည်းဖြစ်ပါတယ်လို့USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးဆမန်သာပါဝါအခုလိုပြောပါတယ
် We know that when countries promote religious freedom and protect religious minorities democracy is more stable
ဘာသာရေးလွတ်လပ်ခွင့်ကိုအားပေးပြီးလူနည်းစုဘာသာရေးကိုအကအကွယ်ပေးတဲ့နိုင်ငံတွေမှာဒီမိုကရေစီကပိုပြီးတည်ငြိမ်ပါတယ်လူမှုအတိုင်းအဝိုင်းတွေကြားမှာဒန်းတူညီမျှမှုနဲ့တရားဝါပြောရေးပိုပြီးဖွံ့ဖြိုးနိုင်ခြင်းများပါတယ်အမျိုးသမီးနဲ့မိန်းကလေးတွေရဲ့အခွင့်အရေးကိုပိုပြီးအကအကွယ်ပေးနိုင်ကြပါတယ်အားလုံးခြုံကြည့်ရင်လူနေမှုဘဝတိုးတက်နေတာတွေ့ရမှာပါလို့ပြောသွားတာပါဘာသာရေးကန့်သက်ချုပ်ချယ်မှုတွေနဲ့ရန်လိုမှုမရှိနိုင်ငံတွေရဲ့ GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုဟာကန့်သက်ချုပ်ချယ်မှုများတဲ့နိုင်ငံတွေထက်နှစ်ဆတိုးတက်မှုရှိတယ်လို့သုတေသနမှတ်တမ်းအဆိုပါတယ်လူနည်းစုဘာသာဝင်တွေကိုဖိနှိပ်တာခွဲခြားဆက်ဆံတာလွတ်လပ်စွာကိုယ်ကိုယ်ဝတ်ပြုခွင့်ကိုကန့်သက်တာတွေလုပ်နေတဲ့နိုင်ငံတွေမှာမတည်ငြိမ်မှုနဲ့ပဋိပက္ခတွေကိုဖြစ်ပွားစေတယ်လို့အုပ်ချုပ်ရေးမှူးဆမန်သာပါဝါပြောပါတယ
် Denying religious freedom is associated with higher levels of social conflict and violence
ဘာသာရေးလွတ်လပ်ခွင့်ညှင်းပယ်ခံရတာဟာလူမှုပဋိပက္ခနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုဖြစ်ပွားစေတာနဲ့ဆက်ဆက်နေပါတယ်ဘာသာရေးကန့်သက်ချက်လုံးဝမရှိတဲ့နိုင်ငံတွေထက်အစိုးရဘာသာရေးကန့်သက်ချုပ်ချယ်တာတွေတင်းတင်းကြပ်ကြပ်လုပ်တဲ့နိုင်ငံတွေမှာလူမှုအကျပ်အတဲတွေနှစ်ဆပိုတွေ့ရဖို့များတယ်လို့ပြောသွားတာပါပြည်သူတွေအနေနဲ့ယုံကြည်ရဘာသာအသီးသီးကိုလွတ်လပ်စွာကိုးကွယ်နိုင်ပြီးဘာသာအားလုံးရဲ့ဖျားချောင်းတွေဝတ်ပြုဆုတောင်းတဲ့နေရာတွေကိုအတားအဆီးမရှိမသွားရောက်နိုင်သေးသရွေ့ရေရှည်တိနှမဲ့ငြိမ်းချမ်းရေးမရရှိနိုင်ဘူးဆိုတာပိုပြီးရှင်းလင်းလာတယ်လို့အုပ်ချုပ်ရေးမှူးဆမန်သာပါဝါထောက်ပြပါဗျ။ဒါကြောင့်သမ္မတဂျိုးဘိုက်ဒန်ကအမေရိကန်နိုင်ငံသားရဲ့မူဝါဒမှာဖွံ့ဖြိုးရေးဟာကာကွယ်ရေးနဲ့တန်တမာရေးလိုပဲအရေးကြီးတယ်လို့ရှင်းရှင်းလင်းလင်းသတ်မှတ်ထားတာဖြစ်ပါတယ်။လူတိုင်းအတွက်ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ရိုးရာယဉ်ကျေးမှုတွေကိုထိန်းသိမ်းဖို့နဲ့ရက်ဆက်စွာနှိပ်ကွပ်မှုတွေမဖြစ်အောင်ကာကွယ်ကြဖို့အပါအဝင်လူအခွင့်ရေးချိုးဖောက်မှုတွေကိုတုံ့ပြန်ကြဖို့အတွက် USAID ရဲ့Faith-based and neighborhood partnerships ဘာသာရေးဆိုင်ရာမိဖက်ကူညီရေးအဖွဲ့ရုံးကကျွမ်းကျင်သူတွေကိုလေ့ကျင့်ပြောထောင်ပေးနေပါတယ်လို့အခုလိုပြောပါတယ
် There have long been divergent approaches to advancing international religious freedom
နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်တိုးတက်မှုရှိအောင်ချဉ်းကပ်တဲ့ပုံစံအမျိုးမျိုးရှိကြပါတယ်ဒါပေမဲ့တူညီတဲ့ဘုံအခြေခံသဘောကတော့ကမ္ဘာကြီးတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဘာသာရေးလွတ်လပ်ခွင့်ဟာထူးခြားတဲ့လူအခွင့်အရေးဖြစ်တယ်ဆိုတာကိုအတိအမှတ်ပြုရမှာဖြစ်တယ်လို့ပြောသွားတာပါ။ဖျားသခင်ရဲ့ကျေးဇူးနဲ့ကောင်းကြီးတွေကတဆင့်အမေရိကန်ပြည်ထောင်စုအတွင်းလွတ်မြောက်မှုကိုပိုက်ထွေးနိုင်ကြပြီးကမ္ဘာတဝန်းကပြည်သူတွေတိတ်ခါရှိစွာလွတ်မြောက်မှုအတွက်စိတ်ချရအောင်ထောက်ခံအားပေးနိုင်တဲ့စွမ်းရည်ရှိတာနဲ့အမျှကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်သွားမှာဖြစ်တယ်လို့ USAID အုပ်ချုပ်ရေးမှူးဆမန်သာပါဝါပြောဆိုလိုက်ကြောင်းပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရစင်နေအခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုတဝါကြီးနားဆင်ရဖို့ရှိပါတယ်။
VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ VOA BURMES ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတောက်ကြနေမနက်ဖက်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 kHz 12.113 ညလိုင်းနိုမီတာ40 kHz 0413ညလိုင်းနိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190 kHz 1905ကပါဆက်လက်တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကာဝယ်ဇီးကိုနေဆက်ကနေပြီးတော့ cross border ပေါ့နော်ကျွန်တော်တို့ရယူပြီးတော့ UN လိုဟာမျိုးဂျာဂန်အဖွဲ့အစည်းတခုကျွန်တော်တို့ဆောင်ရွက်ပြီးတော့အရင်သားဖွဲ့စည်းများနဲ့ပေါင်းစပ်ပြီးကျွန်တော်တို့စီထိုးပေးဖို့ဖြစ်ပါတယ
်။တိုင်းသားဒေသတွေမှာကိုဗစ်ကာကွယ်ဆေးတကယ်ပဲထိုးနှံခွင့်ရတော့မှာလားဆိုတာဒီနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါ။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒီရှေ့လာတဲ့ကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်စည်းရင်းကိုအတည်ပြုဖို့ရှိသွားတယ်။ဒီနေရာမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့စစ်ကောင်စီကတင်သွင်းတဲ့ကိုယ်စားလှယ်ဘယ်သူကိုအတည်ပြုမလဲဆိုတာအဆုံးဖြတ်ပေးတော့မယ်ဆိုတဲ့အကြောင်းဦးအောင်ခင်ကတင်ပြထားပါတယ
်အနာသိစစ်ကောင်စီရဲ့လုပ်ရက်ကိုကန့်ကွက်ရှုံ့ချသူကုလသမဂ္ဂမြန်မာတမ္မဦးကျော်မိုးထွန်းရဲ့နေရာကိုစစ်ဘုဟောင်းဦးအောင်တူရင်းနဲ့အစားထုတ်ဖို့မေလအစောပိုင်းကကြိုးပမ်းတာကိုကုလသမဂ္ဂကလက်မခံပါဘူး။ကိုစရဲတဦးရဲ့ခန့်အပ်လွှာကိုအရင်ပွားလာရင်အဲ့ဒီခန့်အပ်လွှာကိုကုလသမဂ္ဂအထွေထွေညီလာခံကရုပ်သိမ်းကြောင်းမဆုံးဖြတ်မချင်းရင်းကိုယ်စားလှယ်မှာလုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့ကုလသမဂ္ဂစီမင်းအရာဦးကျော်မိုးထွန်းရဲ့နေရာကိုလူစားမထိုးနိုင်တဲ့အခြေအနေဖြစ်သွားပါတယ်။ဇွန်လရောက်တော့အများစုမဲဆန္ဒအရာအထွေထွေညီလာခံကစစ်ကောင်စီကိုဝေဖန်ရှုံ့ချပါတယ်။ဦးကျော်မိုးထွန်းရဲ့ကျေးဇူးကြောင့်ကုလသမဂ္ဂမှာအခွင့်အလမ်းပွင့်လာတာကို NUG ကအမျိုးသားညီညွတ်ရေးအစိုးရကကောင်းကောင်းအသုံးချတတ်ဖို့လိုတယ်လို့အမေရိကန်အသံမှကယ်ရီကာရီကသုံးသပ်ပါတယ်။အနာသိစစ်ကောင်စီကိုဆန့်ကျင်ပြီးဒီမိုကရေစီလှုပ်ရှားမှုဘက်ကရပ်တည်တဲ့ပထမဆုံးတာမဟာNUG ကိုနိုင်ငံတကာအတိအမှပြုမှုများပြားလာအောင်ကြိုးပမ်းရမှာအရေးကြီးတဲ့နေရာကပါဝင်ပါတယ်။ကုလသမဂ္ဂကအတိအမှပြုတဲ့အာဏာပိုင်အဖွဲ့ကိုအခြားအစိုးရတွေကလည်းအတိအမှပြုမှာမှုအထွေထွေညီလာခံမှာကိုယ်စားလှယ်နေရာရဖို့အလွန်အရေးကြီးပါတယ
်။ဦးကျော်မိုးထွန်းကိုမြန်မာပြည်ရဲ့အမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂမှာအတိအမှပြုထားတာဟာနယူးယောက်တခုတည်းတင်မကဘဲဂျနီဗာ၊ဗီယက်နာ၊ရောမ၊ဘန်ကောက်၊နိုင်ရိုဘီစတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေမှာလည်းပါဝင်ဆွေးနွေးနိုင်ပါတယ်။ကိုဗစ်အန္တရာယ်ကြောင့်လူကိုယ်တိုင်သွားเสียရမလို့တော့ပဲဗီဒီယိုကနေတစ်ဆင့်ဆွေးနွေးနိုင်တာဟာ NUG အစိုးရအတွက်အခွင့်အရေးဖြစ်ပါတယ်။လူသားချင်းစာနာရေးရန်ပုံငွေတွေအာဏာသိမ်းစစ်ကောင်စီကိုမရောက်အောင်စီမံခန့်ခွဲနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့လက်တွဲလှုပ်ကိုင်နိုင်ဖို့ကိစ္စဟာNUG အတွက်အလွန်အရေးကြီးပါတယ်ကုလသမဂ္ဂကွန်ရက်အတွင်းမှာနည်းနည်းနဲ့ကြဲကြဲဝံပြီးထိထိရောက်လုံနိုင်ဖို့လဲလိုပါတယ်ဥပမာမေလ26ရက်နေ့ကကျင်းပတဲ့ကမ္ဘာ့ကျန်းမာရေးညီလာခံကိုတက်ရောက်ခွင့် NUG ကတောင်းဆိုလာတာကြောင့်စစ်ကောင်စီကိုယ်စားလှယ်ကိုပါတက်ရောက်ခွင့်ပိတ်ပင်ထားတာဟာအောင်ပွဲလေးတစ်ခုဖြစ်လာပါတယ
်ဦးကျော်မိုးထွန်းခေါင်းဆောင်တဲ့ NUG ကိုယ်စားလှယ်အဖွဲ့ဟာရှိတဲ့အင်အားအနည်းငယ်နဲ့လုပ်ငန်းပြည့်မြောက်အောင်ဆောင်ရွက်ရမှာဖြစ်တဲ့အတွက်လူ့အခွင့်အရေးနဲ့လူသားချင်းစာနာရေးဘက်မှအဓိကထားဆောင်ရွက်တဲ့ရတအတင်းအဖွဲ့တို့ရဲ့အကူအညီကိုရယူသင့်တယ်လို့ကယ်ရီကာရီကအကြံပြုထားပါတယ်ရှေ့လစက်တင်ဘာမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်နေရာကိုဦးကျော်မိုးထွန်းအဖွဲ့ဆက်လက်ရရှိဖို့အတွက်စ ီမံချက်ချဖို့တိုက်တွန်းထားပါတယ်။ NUG နဲ့စစ်ကောင်စီဟာကိုယ်စလဲခန့်အလွာကိုပြန်ဆိုင်တင်သွင်းလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီကိစ္စဟာဒီမိုကရေစီလှုပ်ရှားမှုအတွေ့အလွန်အရေးကြီးပါတယ
်။ပုံမှန်အထွေထွေညီလာခံမကျင်းပမီအ ਨੇ စုံတပတ်ကြိုတင်ပြီးအဖွဲ့ဝင်နိုင်ငံတွေဟာခန့်အပ်ထားတဲ့ကိုယ်စလဲစည်းရင်းကိုအထွေထွေအတွင်းမှုစီကိုပေးပို့ရပါတယ်။အဲ့ဒီတဲက၉ဦးကိုရွေးချယ်ပြီးခန့်အပ်လွှာကော်မတီကိုဖွဲ့စည်းပါတယ်။ခန့်အပ်လွှာကော်မတီတင်ပြတဲ့ကိုယ်စလဲစည်းရင်းကိုအထွေထွေညီလာခံကအတည်ပြုတာဟာလုံယိုးလုံစင်ဖြစ်ပါတယ်။ဒါပေမဲ့ကိုယ်စလဲခန့်အပ်လွှာကိုဂျိုင်းတူတင်သွင်းတဲ့အခါမှာခန့်အပ်လွှာကော်မတီကဆုံးဖြတ်ရပါတယ်။ဒီဆုံးဖြတ်ချက်ကိုအထွေထွေညီလာခံမှာအများစုမဲနဲ့အတည်ပြုပါတယ်။ခန့်အပ်လွှာကော်မတီမဲဆန္ဒကောက်ယူပွဲမှာရောအထွေထွေညီလာခံကမဲပေးရာမှာရောဗီဒိုအာနာသုံးွင့်မရှိပါဘူးလုံခြုံရေးကောင်စီဝင်ဗီဒိုအာနာပိုင်ရှင်တွေဟာခန့်အပ်လွှာလက်ခံတဲ့ကိစ္စမှာမစွမ်းဆောင်နိုင်တာထင်ရှားပါတယ
်ဒါကြောင့်မို့ခန့်အပ်လွှာကော်မတီမှာအများစုမဲနဲ့ချက်မှတ်ထားတဲ့ဆုံးဖြတ်ချက်ကိုအထွေထွေညီလာခံကလည်းအများစုမဲနဲ့ပဲဆုံးဖြတ်ပါတယ်အထွေထွေညီလာခံရဲ့အဆုံးအဖြတ်ဟာနောက်ဆုံးအတည်ပြုမှုဖြစ်ပါတယ်။နယ်မြေချုပ်ကင်နိုင်မှုကိုကြည့်ပြီးခန့်လွှာကော်မတီကစဉ်းစားတဲ့ထုံးစံရှိပေမဲ့အင်အားသုံးတဲ့အစိုးရရဲ့ကိုယ်စားလှယ်ကိုအတိအမှတ်မပြုတဲ့အစဉ်အလာလည်းရှိပါတယ်။လူပြူလူမဲခွဲခြားဆက်ဆံတာဟာပြည်တွင်းရေးတာဖြစ်တယ်လို့စင်ကြေပေးတဲ့တောင်အာဖရိကအစိုးရကိုယ်စားလှယ်ကိုအနှစ်20ကျော်ဝိုင်းပယ်ခဲ့တာတွေ့ရပါတယ်။ဟေတီနိုင်ငံမှာ1998ကစစ်အာဏာသိမ်းပြီးရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရကိုဖြုတ်ချလိုက်ပါတယ်။တပြည်လုံးကိုစစ်တပ်ကချုပ်ကန်ထားပေမဲ့စစ်အစိုးရကိုယ်စားလှယ်ကိုခန့်အပ်လွှာကော်မတီကလက်မခံပါဘူး။နယ်မြေချုပ်ကန်မှုမှာအားနည်းပေမဲ့ရွေးကောက်တင်မြှောက်ခံရမှုတရားဝင်မှုလူ့အခွင့်အရေးလေးစားမှုစတာတွေကိုကြည့်ပြီးကိုယ်စားလှယ်လက်ခံတာကိုခန့်အပ်လွှာကော်မတီကအဓိကထားကြောင်းအပြည်ပြည်ဆိုင်ရာဥပဒေပညာရှင်ဂျက်ရက်ဂင်ဆာကသုံးသပ်ထားတာမူစစ်ကောင်စီကိုယ်စားလှယ်မျှော်လင့်ချက်မရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးအခုကတော့ကိုဝင်းမင်းရဲ့ကျမ်းမာရေးခန္ဓာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်ကိုဆက်လက်ကာကွယ်ရေးအရေးတကြီးအဆင့်အကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းပြင်းထန်ပြီးတည်ရေးရှင်ရေးရုန်းကန်လာရချိန်မှာပိုးကူးဆက်မှုဆက်မတက်ရအောင်ကာကွယ်ရေးအလေးနဲ့လှုပ်ဆောင်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ပိုးကူးဆက်မှုပိုးမတိုးရအောင်ဘယ်လိုအဓိကကာကွယ်မှုတွေလိုအပ်နေပါသလဲ။ဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့ဒီကိုဗစ်တတိယလှိုင်းကမြန်မာနိုင်ငံမှာထန်လာတဲ့သဘောရှိတာပေါ့နော်ပြည်သူတွေကတကယ်ကိုပဲသဲသံသေရှင်လုံးပန်းနေရတဲ့အနေအထားရှိပါတယ်အဲ့တော့အဲ့လိုအနေအထားမှာအခုနောက်ဆုံးအခြေအနေကိုဘယ်လိုမျိုးသုံးသပ်မိလဲ
ဒီတတိယလှိုင်းစတင်ဝင်ရောက်တဲ့အချင်းကြီးနဲ့သုံးဆံမျိုးနဲ့ကြီးခါမျိုးနဲ့တမူးရဲ့ပြည်နိုင်ငံနဲ့ဆက်ဆက်တဲ့29ရက်5လ2021ပေါ့အဲ့နောက်ပိုင်းကိုတွေ့ရဲ့နှုံးနေတဖြည်းဖြည်းနဲ့ညလာခဲ့တဲ့ဟာနောက်ဆုံး9000ကျော်ဖြစ်သွားတဲ့နေကတော့4ရက်9လ2021မှာလို့ကိုတွေ့ရတိုင်းတော့30ကျော်ပေါ့နောက်ပိုင်းမှာတော့ဟိုလူကြီးတော့မတွေ့တော့ဘူးဒါပေမဲ့ကိုတွေ့ရရတိုင်းတော့အားများတယ်ပေါ့ဒီပြီးခဲ့တဲ့ဒီ25ရက်ပတ်ချာလေးလောက်မှာဆို40ရက်ခန့်တော့အထီတွေ့ခဲ့တယ်ပေါ့အဲ့ဒါတဖြည်းဖြည်းနဲ့ပေါ့နော်ဒီနောက်ပိုင်းမှာလည်းဒီနိုင်ငံတော်ကလည်း stay at home ကြီးညာရေးပါတာပေါ့နော်နောက်ရုံးပိတ်ရက်တွေပေါ့နော်တော်တော်ကြီးကိုရှည်ရှည်ပိတ်ပြီးတဲ့သဘောရှိရအခုလည်းကျွန်တော်နောက်ထပ်တစ်ပတ်ပိတ်တယ်တစ်ပတ်ကတည်သူတွေနေတဲ့အိမ်မှာနေပေးတာပေါ့နော်ဒီကတော့တော်တော်ကြီးကိုဒီယောဂထင်းချိုရေးတော့ကောင်းတဲ့အချက်ပေါ့အဲ့ခါကျတော့ထူးခြားမှုကပေါ့နော်ပိုးတွေ့ရတိုင်းတော့လေတဖြည်းဖြည်းနဲ့ကုသ29 30 31ပတ်ချာလဲပါဆိုကျွန်တော်ကဒီ33 34ပတ်ဝန်းကျင်မှာပဲပိုးတွေ့နှုံတွေဖြစ်လာတဲ့အခါကျတော့တွေ့တဲ့လူနာအနေထားရောပိုးတွေ့နှုံအနေထားရောနည်းနည်းတန်းလာတဲ့ပုံပေါ့နော်
ဟုတ်ကဲ့အဲ့တော့လက်ရှိမှာဆရာအစိုးရအင်ဆုံးကော
ကျွန်တော်ဒီ epidemic cap မှာထောင်နေတဲ့အပိုင်းရှိတယ်အဲ့တော့နည်းနည်းတန်းလာတဲ့အပိုင်းပြီးရင်ဒါပြန်ကြရပေါ့နော်အဲ့ဒီအပိုင်းလေးမှာကျွန်တော်စပြီးတော့နည်းနည်းလေးတန်းလာတဲ့အခြေအနေတွေကျွန်တော်တွေ့တာပြီဒါပေမဲ့ဒါကတော့ပေါ့လို့တော့မရသေးဘူးပေါ့နော်အဲ့ဒီဟာကိုတော့ကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်လည်းဆိုဒီတစ်ခေါက်ဝင်နေ Delta virus ရဲ့ the basic reproductive number called our are not no as you like for it or kawei ni na ni ba ma ma tong tha de lu au su twin mo no di data to ku twin ma pyan bwa nai ne no mo a la di asa bai coronavirus myo ri ya are not ka 1.5 to 2 along song 2 ne 3 ya di law be shi a khu di delta ja are not a 5 to 8 so 3 ye twin ma 9 ya law ku le 95 25 25 ye naw ka 9 ne tha myo ai lu pung san myo twa de kha ja law pu set mon no yan nyan ne ai ka ja law ma du wi thu de de nya le ma အတက်လာတဲ့အခါကျတော့ဒီဘက်ကလည်း health system ပါလေအကြောင်းမျိုးမျိုးနဲ့ဝန်ထမ်းတွေလုပ်ငန်းကင်းကွာနေတာဆေးရုံတွေဆိုတချို့ကလူဝင်အား 50% လောက်နဲ့လဲပတ်နေရတဲ့အခါကျတော့ဒီဘက်က system ကလည်းဒီဝင်လာတဲ့လူကြီးကိုဆွဲပြီးထိန်းနိုင်ဖို့ခက်တာပေါ့နော်အဲဒီခါကျတော့ဆေးရုံတွေမှာကရင်မရတာလို့နေရာဆောင်ရတာလို့တချို့ဆိုအိမ်မနေနဲ့ကရင်ဆောင်နေနဲ့ဆုံးတာမျိုးပေါ့စိတ်မကောင်းစရာဖြစ်ရတယ်အများကြီးပေါ့နော်နောက်ပြီးတော့ဒီ delta ရဲ့သဘောကပြင်းထန်မှုတွေများတဲ့အခါကျတော့ဆီဂျန်တို့အချက်တွေလည်းဒါများတော့ဗောနော
်ဟုတ်ကဲ့ဆရာဒီနေရာမှာအများစုဖြစ်နေတဲ့ဒီတမ်းမဲ့အနေထားကနောက်ထပ်ဘယ်နည်းလောက်မှန်းလဲ
ခုနောက်ပိုင်းတော့ဒီပြုရမယ်အနေထားဗောနော်ဘာကြောင့်လဲဆိုတော့ဒီဟာကိုလိုက်နာမှုတွေအားနည်းလို့ခုနစေးရဲ့ဟုံနေရာတွေနည်းသွားလို့ဗောနော်ပြန်ပြီးတော့လူတွေထိတွေ့မှုတွေပြန်များလာရင်ပြန်ထောင်တက်နိုင်ရဲ့အဲ့တော့ဒီဟာပြန်ပြီးကျသွားပြီးဝစ်သွားပြီးနောက်ဆုံးဒီ new case တွေကျသွားပြီးဆိုမှအစိအေးရမယ်အနေထားဗောအဲ့တော့သူကဘယ်လောက်ထိစေးရဲ့ဟုံနေနိုင်လဲဘလောက်ကာကွယ်ရေးနည်းလမ်းတွေဘလောက်လိုက်နာလဲပေါ်မူတီဗီဗိုင်းရပ်စ်ကဝင်တော့တော့ခက်ခဲသွားတော့ကာကွယ်ဆေးထိုးတဲ့ဟာလေပထမထိုးရတဲ့လူတွေဆိုတာအာနိသင်တော်ရှိနေပြီအခုဗီရအတုတ်ထိုးနေတဲ့လူတွေဆိုနောက်ထပ်တစ်လကြာမှ second dose ပေးပြီးနှစ်ပတ်ကြာဆိုတာသူတို့လည်း immunity တက်လာမယ်လို့ပြောရှိတယ်အဲတော့ရောဂါပြင်းထန်ရောက်လာတဲ့အခါသူနိုင်အများကြီးမရှိတဲ့အခါအချောင်းဆံမှဓာတ်ခွဲဆစ်ဆီးမှုတွေလည်းအများကြီးပိုလို့ပြီးနိုင်တယ်အောက်ဆီဂျင်ဆိုတဲ့အများကြီးရမယ်တေချာလည်းကြီးထူနိုင်တယ်ပေါ့နော်အဲတော့ကာကွယ်ဖို့နဲ့ဥစ္စာမခံရအောင်နေထိုင်ဖို့ကတော့နံပါတ်၁အရေးကြီးဆုံးပေါ့နော်နံပါတ်၂ကကာကွယ်ဆေးထိုးဖို့နော်နံပါတ်၃ကအခုလိုရောဂါတက်တဲ့အချိန်မှာပြည့်ရုံနေပေးဖို့ဒါတွေကိုဗူတည်ပြီးတဲ့အခါကျတော့ခုနပြောတဲ့နှိုင်းရဆက်ပြီးရှည်သွားမလားတန်ထောင်တက်နိုင်နေလားအောက်ကိုဆင်းသွားမလားဆိုတဲ့ဟာဒီပေါ်မှာမူတည်ပါရဲ့ဗျာ
ဟုတ်ကဲ့ဆရာဒီအခုသိပ်မများသေးတဲ့ဒေတာတွေကိုဆရာ
နေရာဒေတာလိုက်ပြန်ကြည့်ရင်တော့ခုနဝင်လာတဲ့ဒီလမ်းကြောင်းမှာမကြသေးဘူးပေါ့နော်ဥပမာဆိုကျွန်တော်ကြည့်လက်ဒေတာတွေရှိရဲနောက်ပြီးတော့ချုပ်ပြည်နယ်တွေတိုင်းနေကနည်းနည်းပဲဖြစ်တာလေးရှိအဲ့တော့အဲ့ဒီနေရာနေပြီးတော့ပြန်ပြီးတော့အဲ spread ဖြစ်မှာကျွန်တော်ကြောက်ရအောင်ပေါ့နော်။ normal ဒီ stay at home ကျွန်တော်မြို့နယ်တွေကျင်ညာတာဆိုရင်မြို့နယ်ပေါင်း100ကျော်ပြီ။အဲ့တော့အဲ့ဒီ stay at home ကျင်ညာတဲ့မြို့နယ်ညာနေပြီးတော့ခုနဒီ data ရွာတွေကိုပြန်မဲ့လူတွေကိုအဖြစ်သေးတဲ့နေရာကိုသွားမဲ့လူတွေအထူးသတိထားပြီးတော့ပေါ့နော်။ဒီ data alike ပေါ့ဆောင်ရွက်တဲ့ဒီ quarantine sequence နေအဲပူးရှိမရှိစစ်ဆေးတာတွေဝင်တဲ့ခေတ်အဲဒါတွေကိုစနစ်တကျ data လောက်ဆောင်ဖို့လိုတယ်ပေါ့နော်။ဒါဆိုရင်ကျန်တဲ့နေရာတွေကိုလည်းအရောက်ခဲနဲ့ဒီနေထားတိုင်းပဲအပြင်းနဲ့ကောင်းတဲ့ဘက်ကိုရောက်လာမှာနောက်ထပ်ဥဒရေးပိုင်းပေါ့နော်အလမ်းလုံနေတာပေါ့နော်ဒါဒီဘက်တွေတော့ဖြစ်လာပြီခီးပြီးတော့တန်းလာပြီဒါပေမဲ့ဒီဘက်တွေဝင်လာရင်မလွယ်ဘူးအဲ့တော့ဒီဘက်မှာဖြစ်တော့ရခဲ့တဲ့ lesson တွေပေါ့နော်ခုနကတည်းကမလောက်ခဲ့တဲ့ဟာတွေအောက်ဆီဂျင်မရခဲ့တဲ့ဟာတွေဒါတွေကျွန်တော်တို့ဟိုဘက်မှာဒီလိုမျိုးဆက်ပြီးမဖြစ်အောင်ပေါ့နော်ဘာလို့လဲဆိုတော့လူတူတယောက်မပိုးပါပြီးဝင်သွားရင်တော့မှအဲ့ဒီဒါကနေကာကွယ်ရေးတဲ့အားနည်းနေတဲ့အချိန်ဆိုရင်ခုလက်ရှိပိုးရဲ့ပြန်တော့ထိန်းထုတ်လို့ခက်ခဲနေရတဲ့ပုံစံမျိုးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့လက်ရှိမှာဒီဖြစ်နှုန်းပေါ့နော်တစုံတရာတန်းလာနိုင်တဲ့အနေအထားကိုတွေ့ရတော့လည်းပဲဒီသေဆုံးမှုနှုန်းကတော့ဆက်ပြီးတော့တက်နေတယ်လို့ပဲကျွန်တော်ဆိုရင်တော့နော်ကျွန်တော်ရဲ့မိတ်ဆွေတွေပေါ့နီးစပ်သူတွေတော်တော်ဆုံးကုန်တာကိုဒီအပိုင်းထဲမှာကျွန်တော်ကြုံရပါတယ
်ဒီသေဆုံးမှုနှုန်းကလည်းသူ့ရဲ့တဘာဝကလည်း infection ကတွေ့တဲ့နှုန်းကျတယ်ဆိုရင်လည်းဒီ pre infected ခေါ်တာပေါ့ဒီမတိုင်ငယ်ကနေဟိုရက်ဒီသူ့သူတပတ်နှစ်ပတ်လောက်တောင့်ခံလာပြီးတော့ဒီဘက်ရောက်မှသုံးနိုင်လည်းရှိတယ်အဲ့တော့အဓိကတော့တည်ဆုံးမှုလုံးကြဖို့ကတော့ဒီအိမ်မှာတိတ်မကုနေခြင်းဆိုတာဘာပဲဖြစ်ဖြစ်ဒီဒေတန်တော့အကြောင်းကြားအခုဆိုစင်တာတွေလည်းတိုးချဲ့တာတွေလည်းအများကြီးဖြစ်လာပြီဆရာ။အခုကဒီအိမ်မှာနေနေတဲ့ဟိုဒီဆေးမီးလိုနေပေါ့နော်ဒီတစ်ခါလေကြတော့လေလုံလောက်တဲ့ကုသမှုမရဘူးပေါ့နော်။အားနောက်ကျနေတော့မှဆေးုံခေါ်လာတဲ့အခါကျတော့လေတော်တော်များများပေါ့ဆေးမကောင်းစရာဖြစ်ရတယ်ကျွန်တော်တို့အသိတွေလည်းပါပါတယ်ဆရာ။ကျွန်တော်တို့ဆရာတွေလည်းပါပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်းဒီကိစ္စနဲ့ပတ်သက်ပြီးဆေးမကောင်းဖြစ်ပါတော်မာယာများတဲ့ဘိုင်းလို့ဆရာသူကလူကနာကိုတတော်ကိုကောင်းနေတာနဲ့ချို့ကြတော့လေ silent hypoxia လို့ happy hypoxia လို့သာရှိသေးတယ်သူကလူကတော့အကောင်းကြီးပဲမမောဘူးပေါ့ဒါပေမဲ့အထက်မှာအောက်ဆီဂျင်ကကျတယ်ခဏနေရုတ်တရက်ဆုံးမှာနောက် cytokine storm လို့ပြောတယ်ဒီတိုင်းပဲဝိငန်းကြီးဆိုရင်သူကဒီတွေးထဲမှာတွေးပြူပမာဏကျတာလို့ခဏ C-reactive protein ဖြစ်တာလို့ဒီလိုမျိုးတွေဒါတမားတော်တွေဒီနဲ့တချို့ဟာလေးကြည့်ပြရတာကြာတယ်တူတင်ခံမှန်းလို့ရတဲ့ဟာလေးတွေရှိတယ်အဲ့ဒီခါကျရင်စိုးစိုးစီးစီးပေါ့နော်ဒက်တာမတဆုံးမှုဟာမျိုးပြီးနိုင်လိုက်ရင်လည်းတက်ကင်နိုင်ရရင်ရှိတယ်နောက်တစ်ခုကဒီ laboratory စစ်ဆေးတဲ့နဲ့ဟာရရတယ်ပေးစာမစစ်ဆေးနိုင်တဲ့ခါကျတော့ပို့ပြီးတော့ဒေသမှုမျိုးများနိုင်တယ်ပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကျမရေးကဏ္ဍပြီးသွားပြန်တော့အခုတခါဒီထိုင်းအခြေဆိုင်ဖီဗာဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒေတာတိုင်းရင်သားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ KNU တပ်မဟာ9ဖာပုံခရိုင်ဘက်မှစစ်ကောင်စီတပ်နဲ့နယ်မြေကန် KNL တပ်တို့ကြားမှာတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကကြာဆုံးမှုများနေကြောင်းKNU ဘက်ကထုတ်ပြန်ပါတယ်ချင်းပြည်နယ်စုခွာမြို့ကအာနာသိန်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဘာသာရေးခေါင်းဆောင်နှစ်ဦးကိုချင်းကာကွယ်ရေးအဖွဲ့ဟာခါကဖမ်းဆီးထားတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုနှုန်းများလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါKNU ကရင်အမျိုးသားစည်းရုံးထိန်းချုပ်နယ်မြေတပ်မဟာ9ဖပွန်ခရိုင်ဘက်မှာဇူလိုင်လ1ရက်နေ့ကစပြီးလကုန်အထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLE တပ်တို့အကြားတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံးတယ်လို့ KNU တပ်မဟာ9ကဩဂတ်စ်လ2ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ပြစ်ခတ်မှုကြောင့် KNLE ဘက်က3ဦးသာဒဏ်ရာရရှိပြီးဒေသခံဘက်က2ဦးသေဆုံးထိခိုက်ဒဏ်ရာရရှိသူတွေလည်းရှိနေတယ်လို့ဒေသခံနေအိမ်၅လုံးစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးသွားတယ်လို့ထုတ်ပြန်ပါတယ် KNU ရဲ့ထုတ်ပြန်ထားတဲ့တိုက်ပွဲဖြစ်ပွားမှုစာရင်းအရမေလကနေစတင်ပြီးဇူလိုင်လကုန်အထိ KNU တပ်မဟာ9နယ်မြေမှာ3လအတွင်းစစ်ကောင်စီတပ်ဘက်ကအယောက်340ကျော်ကြဆုံးကြောင်းထုတ်ပြန်ထားပေမဲ့လည်းစစ်ကောင်စီဘက်ကတော့အသေးစိတ်ထုတ်ပြန်ထားတာမတွေ့ရပါဘူး
ချင်းပြည်နယ်ဟာကားမြို့နယ်စုခွာမြို့ကစစ်ကောင်စီအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကက်သလစ်ဘုန်းတော်ကြီးတစ်ပါးနဲ့ခရိယန်သင်းအုပ်ဆရာတို့ကိုဂတိခံဝန်ချက်လက်မှတ်ရေးဆိုးပြီးမှသာပြန်လွှတ်ပေးမယ်လို့ချင်းကာကိုရေးဖွဲ့ဟာကားကနေဩဂုတ်လ3ရက်နေ့မှာထုတ်ပြန်ထားပါတယ်စုခွာမြို့မှာတာဝန်ထမ်းဆောင်နေတဲ့ကက်သလစ်ဘုန်းတော်ကြီးနိုအာဟရန်တင်းထန်းနဲ့သင်းအုပ်ဆရာတော်ပူကျုံနင်းတို့နှုတ်ကိုစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်မှုပူးပေါင်းဆောင်ရွက်မှုကြောင့်CDF ဟာကာတပ်ဖွဲ့ကဇူလိုင်26ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ဗာဒာရေးကောင်းဆောင်မှုကိုစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာမလုပ်ဘဲစီရဲဟာကာအနေနဲ့အကြိမ်ကြိမ်သတိပေးခဲ့ပေမဲ့ခရူးမဆိုင်တာကြောင့်ဖမ်းဆီးရတာဖြစ်ပြီးဗာဒာရေးကိုင်းကနားကြောင့်ဖမ်းဆီးတာမဟုတ်ပဲဗာဒာရေးမှိုင်းတိုက်တာတဖက်တပ်မဟုတ်မှန်သတင်းဖျက်ဝေတာကိုမလုပ်ကြဘို့ CDF ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။
ရခိုင်ပြည်နယ်မှာနေရမပြန်နိုင်သေးတဲ့စစ်ဘေးဒုက္ခသည်အများစုမှာစားတောက်ရေးအတွက်အခက်အခဲကြုံတွေ့နေရပြီးတပတ်အတွင်းအကူအညီမရရင်အငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ဒုက္ခသည်တွေကပြောပါတယ်လူဦးရေ 3,000 ကျော်ရှိတဲ့ကြောက်တော်မြို့နယ်ညောင်ချောင်းဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ပေးနေတဲ့ရိတ်ခါတွေမရတော့တဲ့အပြင်ကိုဗစ် -19 ကြောင့်အပြင်ထွက်ခွင့်လည်းမရှိတော့တဲ့အတွက်ဖြစ်တယ်လို့စားတောက်နေရပါတယ်အလားတူကန်ဆောက်တောင်မင်းကလာစတဲ့ဒုက္ခသည်စခန်းတွေမှာလည်းWFP ကထောက်ပံ့မှုမပေးတာနှစ်လရှိနေပြီဖြစ်တဲ့အပြင်အနီးအနားကကျေးရွာတွေမှာလည်းလော့ကဒေါင်းချထားတဲ့အတွက်ဒုက္ခသည်တွေစားဝတ်နေရေးအတွက်အခက်အခဲကြုံတွေ့နေရပါတယ်။မောင်တော်နဲ့ဘူးဒီတောင်မြို့နယ်ကကျေးရွာတချို့ပါဝင်ဒုက္ခသည်စခန်းတွေမှာလည်းမကြသေးမီကရေနစ်မြုပ်မှုဖြစ်ပွားခဲ့တဲ့အတွက်စားတောက်ရေးအတွက်အရေးတကြီးအကူအညီလိုအပ်နေတယ်လို့ကျန်းမာရေးအတွက်ပါစိုးရိမ်နေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။
နာဆာကစစ်ကောင်စီကနေရွေးချယ်ခံထားတဲ့မွန်ပြည်နယ်မုတ္တုမြို့နယ်နှီးပရောကြီးရွာအုတ်ချွေးရည်မှုလှုပ်ကြံပြတ်တက်ခံရမှုအပေါ်တန်တရားရှိသူခုနှစ်ဦးကိုအာဏာပိုင်တွေကသိမ်းသိမ်းထားပြီးရွာသားတို့ချို့ထွက်ပြေးသိမ်းရှောင်နေရတယ်လို့နှိဆက်သူတွေကဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်30ရက်ညနေပိုင်းမှာဆိုင်ကယ်နဲ့အမိမတိသရသမားနှစ်ဦးအိမ်ကိုရောက်လာပြီးပြတ်တက်တဲ့အတွက်အုတ်ချွေးရည်မှုနိုင်မှန်းတည်ဆုံးခဲ့ပြီးနောက်တစ်နေ့မှာရခင်ရန်ညိုးရှိခဲ့တဲ့ဆိုတဲ့ကြီးပါမီလင်းရေးကော်မတီဝင်နှစ်ဦးနဲ့ကြည့်ပါပရဟိတလုပ်ငန်းလှုပ်ဆောင်သူလူငယ်9ဦးကိုလည်းအနာပိုင်တွေဖမ်းဆီးခေါ်ဆောင်သွားတယ်လို့နေဆက်သူရွာသားတို့ကပြောပါတယ်။ဒါပြင်ရခိုင် NLD ဆိုရလက်ထက်ကကြည့်ပါအုပ်ချုပ်ရေးမှူးဟောင်းသူကလည်းရွာကနေတင်းရှောင်နေရပါတယ်။ဆက်အနာသိမ်းပြီးနောက်ပိုင်းမွန်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှူး9ဦးထက်မနည်းလှုပ်ကြံတက်ပြတ်ခံရပြီးတည်ဆုံးခဲ့ကြောင်းသတင်းမှတ်တမ်းအရသိရပါတယ်။
Shampi Miao Pai at Dream Pipwa Nide, Lena Gain, Badibaka, a jar, Jang Me Mune, Mungo Mune, Quet Dreamma, Jilla Lune in the Low Misho Piazzi, Kayabi, Yuan Darile, Pansi Yanet, Kania Vare, Shampi Miao Pai at Dream Pipwa Nide, Lena Gain, Badibaka, a jar, Jang Me Mune, Mungo Mune, Quet Dreamma, Jilla Lune in the Low Misho Piazzi, Kayabi, Yuan Darile, Pansi Yanet, Kania Vare, Kum Jiva Osu, Kum Mai Yuako, Chong Dick Jiwama, Zulan. ဆိုလိုင်းလန်း၂၉ရက်နေ့၂၈ရက်နေ့တုန်းကဖြစ်ပွားခဲ့တာပါရွာသားတွေပြောပြချက်အရအစီအစစ်အစစ်အေးရဲ့အဆက်လို့ဆွဆွဲခံရတဲ့ရွာသားတွေရဲ့နေအိမ်ကိုTNLA ကမိရှုဖြစ်စည်းလိုက်တာဖြစ်ပြီးပတ်သက်ဆက်နွယ်တဲ့ရွာသားလုံးဆောင်ဆွေနဲ့တခြားရွာသားတအူးကိုလည်းလေးရက်အကြာဖမ်းဆီးချုပ်နှောင်ပြီးရိုင်းနယ်စစ်ဆေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီဒေတာမှာစစ်ကောင်စီကတပ်ဖက်
SSPP SSA နဲ့TNLA ကတပ်ဖက် RCS ကတပ်ဖက်နေမြေစိုးမိုးရေးအတွက်ပြန်ဆိုင်ရာကနေဖြစ်ပွားလာတဲ့စီးရေးပฏิပက္ခကြောင့်ကြောင်မဲခရိုင်အတွင်းကျေးလက်ရွာသူရွာသားထောင်ကနန်းစစ်ဘေးစစ်တမ်းတင့်နေပါတယ်ခုသတင်းလော်ရီကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်ဘက်မှာကိုဗစ် 19 ကုသခံရသူစုစုပေါင်း1000ကျော်ရှိနေပြီးကိုဗစ်လူနာနဲ့တန်တရာလူနာတွေထဲကသေဆုံးသူစုစုပေါင်း300နီးပါးရှိနေပြီဖြစ်ကြောင်းကိုဗစ်အော်ပရေရှင်းတီမ်တွေကနေကြေညာပါတယ်ရှမ်းပြည်မှာကိုဗစ်ကူးစက်မှုအများဆုံးကတော့ရှမ်းပြည်မြောက်ပိုင်းလာရှိုးကြောင့်မဲတီဘောမူဆယ်နမ်ခမ်းရှမ်းပြည်တောင်ပိုင်းကလောအောင်ပန်းတောင်ကြီးနဲ့ရှမ်းပြည်အရှေ့ပိုင်းမှာတချီလိမ့်မြို့တွေမှာဖြစ်ကြပါတယ်ဩဂတ်စ်လ
အခုလိုပြောပါတယ်။မနေ့ကတော့စံချိန်အကျဆုံးပါ။သူ့ရင်ကတော့9ရက်အများဆုံးဖြစ်ပြီးတယ်။အမေမနေ့ကတော့ဆက်ပြီးတော့ကဲကဲကြည့်ရတော့ဒီမိတကျိုးဆက်ကတော့လူတယောက်တော့မအကုန်လုံးရှုပ်ပြီး။မူဆယ်မြို့မှာလည်းအလားတူရောဂါပိုး96လူနာ900ကျော်ရှိနေပြီးတေဆုံးလူနာလည်း900ကျော်ရှိပြီဖြစ်တယ်လို့ပရဟိတလူငယ်တူကပြောပါတယ်။ကြောက်မဲမြို့မှာတော့
ဩဂတ်လ3ရက်နေ့အထိကိုဗစ်အသီးပြိုလူနာ900ကျော်ရှိနေပြီးတေဆုံးသူ36ဝန်းကျင်ရှိနေကြောင်းသိရပါတယ်။အခုလိုတေဆုံးမှုတွေများပြားလာတဲ့အပေါ်ပရဟိတအဖွဲ့သားတွေရဲ့အခက်အခဲကိုကြောက်မဲမြို့နမ်ခုံးပရဟိတအတင်းကလုံခြုံရေးကူကရှမ်းပါနာစကားနဲ့အခုလိုပြောပါတယ်။ကြောက်မဲမှာညမထွက်ရဆိုတဲ့အမိန့်ကလည်းတစ်ဖက်ရှိနေတာကြောင့်ဥမာညခုနှစ်လောက်မှာတေဆုံးတဲ့လူနာတွေရှိရင်တွားတဲ့ဂျို တိုင်းအဖွဲ့တွေကများတော့အခမတင်တို့တဖွဲ့ဖွဲ့နဲ့တွေ့လို့ရှိရင်ဘယ်လို့မလဲပေါ့ကျွန်တော်တို့ပရာဟိတတွင်တွေကိုလုံခြုံမှုပေးမဲ့အဖွဲ့တဖွဲ့မှမရှိဘူးလေအဲ့ဒါကတော့ကျွန်တော်တို့ရဲ့အခက်ခဲပေါ့
လာရှုံမြို့မှာတော့ကိုပိကူးဆက်လူနာဩဂတ်စ်လ3ရက်နေ့အထိစုစုပေါင်း1800ကျော်ရှိနေပြီးကိုပိကြောင့်တည်ဆုံးသူ140ကျော်ရှိပြီလို့လာရှုံမြို့နယ်စီပင်တရားရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ရှမ်းပြည်တောင်ပိုင်းမှာတော့မြို့တော်တောင်ကြီးမှာကိုပိကူးဆက်မှုအများဆုံးရှိပြီးဩဂတ်စ်လ3ရက်နေ့အထိကိုပိဆက်ကိုပိုးတွေ့လူနာစုစုပေါင်း1139ဦးတည်ဆုံးသူ62ဦးအထိရှိနေပါတယ်။
ဆက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့လက်ရှိကူးစက်မြန် COVID-19 ရောဂါကာကွယ်ကုသရေးအတွက်တိုင်းဒေသအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။လက်ရှိဖြစ်ပွားနေတဲ့ COVID ရောဂါကာကွယ်ရေးအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကနေစီစဉ်ဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာစောဝေစိုးကဇူလိုင်လ25ရက်နေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်။
ကဘွေဇီကိုနေဆက်ကနေပြီးတော့ cross border ပေါ့နော်ကျွန်တော်တို့ရယူပြီးတော့ကျွန်တော်တို့တွေအရင်သားအဖွဲ့အစည်းများနဲ့ကျွန်တော်တို့ပေါင်းစပ်ပြီးကျွန်တော်တို့စီထိုးဖို့ဆိုတဲ့ဟာတနည်းပါနောက်တနည်းကတော့ third party ပေါ့တတိယအဖွဲ့အစည်းတစ်ခုပေါ့နော်ကျွန်တော်တို့ခုလို UN လိုဟာမျိုးအမှန်မဟုတ်ဒီ UNICEF တို့ဒါမျိုးပေါ့နော် WHO လိုအဲ့လိုအဖွဲ့အစည်းကတတိယအဖွဲ့အစည်းတစ်ခုအနေနဲ့ဂျာဂန်အဖွဲ့အစည်းတစ်ခုကျွန်တော်တို့ဆောင်ရွက်ပြီးတော့ကျွန်တော်တို့စီထိုးပေးဖို့ဖြစ်ပါ
နေဆက်လမ်းကြောင်းဘက်ကရောဂျာဂန်ဖွဲ့စည်းတွေကပါဆောင်ရွက်ဖို့ဆွေးနွေးနေပြီးမကြခင်ကောင်တယ်ဖော်သွားမယ်လို့ပြောပါတယ် ထို့အတူတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကလည်းအဖွဲ့ဝင်12ဦးပါဝင်တဲ့ COVID-19 ထိန်းချုပ်ရေးကော်မတီကိုဖွဲ့စည်းခဲ့ပြီးနိုင်ငံရေးပြဿနာကိုအချိန်မကန်ပဲကြားမှန်ရေးပြဿနာတွေကိုဖြေရှင်းဖို့အတွက်အားလုံးကြိုးပမ်းပါလို့ PPSD ပြောခွင့်ရရဲဘော်မျိုးဝင်းကခုလိုပြောပါတယ်
ဒီဘာချင်းဆန္ဒထောက်မှုခြေကံပေါ်ကနေရောနိုင်ငံရေးကိစ္စနာတွေကိုခဏလေးထားပြီးတော့မှဥစားပေးပြီးတော့မှအခုလက်ရှိကျမှအရေးဆန္ဒရဲ့သွမ်းနာကိုအလုံးအင်အားစုအလုံးလက်တွဲပြီးတော့ခန့်ချင်းကြီးတွေကြိုးပမ်းကြပါလို့လို့ပဲကျွန်တော်တိုက်တွန်းလိုပါတယ
်အလားတူလူဦးရေ9သိန်းနီးပါးရှိတဲ့ UWSA ဝထိန်းချုပ်နယ်မြေမှာတော့ပြီးခဲ့တဲ့မေလနဲ့ဇွန်လတွေထဲမှာတရုတ်နိုင်ငံအကူအညီနဲ့ကာကွယ်ဆေးနှစ်ကြိမ်ထိုးပေးခဲ့ပြီးဖြစ်တယ်လို့ဝတပ်ဖွဲ့တာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ KNU ကရင်အမျိုးသားစည်းရုံးတပ်မှန်ငါဖပွန်ခရိုင်ဘက်မှဇူလိုင်လကုန်အထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLA တပ်ကြားမှာတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံးတယ်လို့ KNU ဘက်ကထုတ်ပြန်ပါတယ်။ချင်းပြည်နယ်စူခွာမြို့ကအာနာသိန်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကက်တလစ်ပုံတော်ကြီးတပါးနဲ့ခရီးရန်သင်းအုပ်ဆရာတဦးကိုဂတိဝန်ခံချက်လက်မှတ်ထိုးပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကွယ်ရေးအဖွဲ့ဟာခါကထုတ်ပြန်ပါတယ်
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအမီပါ
ဒီကဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့ည9:00-10:00အထိ VOA ရဲ့ radio အစီအစဉ်တွေထုတ်လွှင့်တဲ့အခါလိုင်းနံပါတ် 1925-32 မှာဖမ်းယူနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြမှာပါခင်ဗျာ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေတည်တွေကိုရှေ့တော်အရှက်နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေဖြစ်ရှင်းမှုအမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။အကြံဖက်မှုတွေရပ်ဖို့ဒီမိုကရေစီအတွင်းကုပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖန်ဆီးထားသူတွေကိုပြန်လွတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုဖို့အတွက်လည်းအာဆီယံခေါင်းဆောင်တွေနဲ့ဒီသင်းပတ်တဲ့တွေ့ဆုံချိန်မှာတိုက်တွန်းထားတဲ့အကြောင်းကြာစာပေးနေကမဲခေါင်ဒေသနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံပြီးထုတ်ပြန်တဲ့ညင်ညာချက်မှာအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ဖြစ်ဘရူနိုင်းဒုတိယနိုင်ငံကြီးဝန်ကြီးအေဝန်ယူဆုပ်ကိုတာဝန်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းပြောပေမဲ့2ကိုယ်စားလှယ်နဲ့အာဆီယံအသင်းဝင်တွေအနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်5ခုကိုမြန်မာစစ်တပ်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့ဒီမိုကရေစီခေါင်းဆောင်တွေပါဝင်သက်ဆိုင်သူတွေနဲ့ထိတွေ့ဆက်ဆံမှုတွေကိုလည်းအမြန်ဆုံးဆောင်ရွက်ဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းထားပါတယ်တရုတ်ပြည်လက်အောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရနိုင်တာကြောင့်အမေရိကန်ရောက်ထောင်နေချီရဲ့ဟောင်ကောင်ဒေသခံတွေကို18လကြာယာယီခုလုံဝင်ပေးဖို့တမန်တော်ဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းကဒီမိုကရေစီလှုပ်ရှားမှုကို14လကြာနှိမ်နှင်းခဲ့တဲ့တရုတ်ဆွေရောက်ကိုလည်းတမန်တော်ဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံကြီးရဲ့မူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလုပ်လုပ်ကံဝင်ပြုမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ယာယီခုလုံဝင်အမိန့်နဲ့အကျုံးဝင်မဲ့သူအရေးအတွက်အတိအကျမသိရသေးပေမဲ့ကြည်လေးတဲ့ရာဇဝတ်မှုကျွလွန်ထားသူတွေကလွဲလို့အမေရိကန်မှာရောက်နေတဲ့ဟောင်ကောင်သား3,300လောက်နေထိုင်ခွင့်ရနိုင်တယ်လို့အမေရိကန်ဆိုရအစ်မြင့်ရရှိတယောက်ကပြောပါရယ်ဟောင်ကောင်မှာပြီးခဲ့တဲ့နှစ်ထဲဆွဆွဲချက်မျိုးစုံနဲ့တိုက်ခန်းနိုင်ငံသမားတွေတက်ကြွလို့ရှားသူတွေဆန္ဒပြသူတွေ100လောက်ကိုလည်းတရုတ်အနာဝင်နေဖမ်းဆီးထားတဲ့အကြောင်းသမ္မတဘိုင်ဒန်ကအမိန့်ထုတ်ပြန်ရမှာပြောဆိုထားပါရယ်
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုတွေကတော့ကိုခမောင်စိုးမင်းနဲ့ကိုရဲမွန်တို့ဖြစ်ကြပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ကယ်ဗင်ဖောလာတို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာတို့ကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဗီအန်ဒီရဲ့ကင်းဝေးပြီးကိုဗစ်ကပ်ရောဂါပါပါကင်းဝေးနိုင်ကြပါစေခင်ဗျာ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ